အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပြိုင်ပွဲအပွဲစဉ်၈ခုအသင်းအားလုံးကစားပြီးသွားချိန်မှာတော့မန်စီးတီး၊ချယ်ဆီးနဲ့လီဗာပူးသုံးသင်းဟာရှုံးပွဲမရှိသေးဘဲအမှတ်20စီနဲ့ဇယားထိပ်မှာရပ်တည်နေပါတယ်။မန်စီးတီးအသင်းက6ကွာခြားချက်အတာနဲ့ဒေဆိုးမှရောက်နေပြီးဒုတိယနေရာမှာတော့ချယ်ဆီးတတိယနေရာမှာလီဗာပူးအသီးသီးရှိနေကြတာပါ။တနည်းမနည်းကကစားတဲ့ပွဲတွေမှာချယ်ဆီးကဆောသမ်တန်ကိုဝေးခွင်းမှာ3ခုပြန့်နဲ့နိုင်ရပြီးလီဗာပူးနဲ့မန်စီးတီးတို့လီဗာပူးကွင်းမှာကစားတဲ့ပွဲမှာတော့6မရှိသေးကြပါတယ်။ပွဲကျင်84မိနစ်မှာမန်စီးတီးရတဲ့ပင်တော်လီကိုမာရက်စ်ကန်သွင်းတာမှာဂိုးတန်းဘော်ကနေကျော်သွားတာကြောင့်လဲငါးပွဲဆက်တိုက်မန်စီးတီးအနိုင်ရမယ့်အခွင့်အရေးနဲ့လွဲသွားရတယ်လို့15နှစ်အတွင်းလီဗာပူးကိုအနိုင်ရမယ့်အခွင့်အလမ်းနဲ့လည်းဆုံးရှုံးသွားပါတယ်။အာဆနယ်အသင်းကဝေးကွင်းမှာဖူလမ်အသင်းကို9ဂိုးနဲ့နိုင်ရတာကြောင့်18မိနစ်လက်ရှိအမှတ်ပေးစရာအဆင့်4မှာရောက်နေပါတယ်။အာဆနယ်နဲ့ပွဲရလဒ်တူအမှတ်တူစပါအသင်းက6ကွာခြားချက်မှာတကူးနေတာကြောင့်အဆင့်5နေရာမှာရှိနေပါတယ်ခင်ဗျာ။